ချီလီနိုင်ငံမှာပြိုကျခဲ့တဲ့မိုင်းတွင်းမြောက်ကီလိုမီတာတဝက်လောက်မှာနှစ်လကျော်ကြာပိတ်မိနေတဲ့မိုင်းလုံသား33ကိုတူးချင်းဆပြီးတော့ကယ်ထုတ်နေပါပြီ။အခုဒီကနေ့ဗိုလ်တုံးနေ့မနက်ပိုင်းမှာတော့15ဦးမြောက်မိုင်းလုံသားကိုမြေပေါ်ကိုကယ်ထုတ်နိုင်ခဲ့ပြီဖြစ်ပါတယ်။အခုအချိန်မှာတော့ဒီ16ဦးမြောက်ကိုကယ်ထုတ်ဖို့စီစဉ်နေပါတယ်။မြေပေါ်ကိုပထမဆုံးကယ်ထုတ်နိုင်ခဲ့တဲ့မိုင်းလုံသားကတော့အသက်32နှစ်အရွယ် Florencio Evelo ဆိုသူဖြစ်ပါတယ်။Phoenix လို့အမည်ပေးထားတဲ့အဲ့ဒီကဲဇေရီတတ်တူပြုံလေးနဲ့မင်းညတကောင်ပိုင်းအလွန်မှာသူ့ကိုပထမဆုံးကယ်ထုတ်နိုင်ခဲ့တာပါ။မြောက်အမှောင်ထဲမှာသတင်းပတ်10ဘက်လောက်နေခဲ့ရတာမို့သူထွက်လာစဉ်မှာအလင်းတကွန်ခံနိုင်မှုမျက်လုံးမှာနေကာမျက်မှန်အမဲကိုတတ်ထားရပါတယ်။ Evelos ဟာဒီပထမဆုံးမြေပေါ်ရောက်ရောက်ချင်းတားဖြစ်သူနဲ့ဇနီးတွေတို့ကိုပွေဖက်နှုတ်ဆက်ခဲ့ပါတယ်။အဲ့ဒီမှာချီလီသမရကလည်းကြိုးစိုးနေပါတယ်။မိုင်းလုံသားတဦးစီမြေပေါ်ကိုရောက်လာတဲ့အချိန်ကယ်ဇေရီလုံသားတွေတာဝန်ရှိသူတွေနဲ့မိသားစုဝင်တွေကတောင်းတောင်းပြပြနဲ့ကြိုးစိုးကြပါတယ်။တချို့ဟာစစ်စစ်ဆေးမှုယူဖို့အတွက်ထန်းစင်ကိုမတက်ခင်မှာမြေပြင်ပေါ်ကိုညင်းသာသာဒူးထောက်ပြီးတော့ဆူတောင်းဝေးပြူခဲ့ကြပါတယ်။အခုအချိန်ထိဒီကယ်ဆယ်ရေးလုပ်သားတွေလည်းကျန်းကျန်းမာမာရှိနေကြတယ်လို့ချီလီတပ်တုတွင်းဝန်ကြီးဂျင်မီမန်နလစ်ကပြောပါတယ်။ကယ်ဆယ်ရေးရှင်သွားလမ်းကြောင်းဟာ622မီတာအနက်မှာရှိပါတယ်။တူးချင်းကိုကယ်ဆယ်နိုင်ဖို့အတွက်တနိုင်နီးပါအချိန်ယူရပါတယ်။မိုင်းလုပ်သားတွေအားလုံးမြေပေါ်ရောက်ဖို့ကယ်ဆယ်ရေးလုပ်ငန်းဟာနှစ်ရက်လောက်ကြာမယ်လို့ခန့်မှန်းထားပါတယ်။ကယ်ဆယ်ရေးလုပ်ငန်းလုပ်နေစဉ်အတွင်းမှာအကူအညီတွေပေးနိုင်အောင်လို့အနည်းဆုံးကယ်ဆယ်ရေးလုပ်သား4ဦးကိုလည်းမိုင်းတွင်းထဲကိုဆစ်လို့ရမှာဖြစ်ပါတယ်ခင်ဗျာ။